ပြမှုဆိုင်ရာပုံမှန်နဲ့မြန်မာတက်မတော်ကတရားစွဲဆိုဖို့ပြင်ဆင်နေတဲ့ကချင်နှစ်ချင်းခရီးရန်ဖုံးတော်ကြီးဒေါက်တာခလန်ဆန်ဆွန်ကိုအမှုဟာအခြေအမြစ်မရှိတဲ့အတွက်အ мян ဆုံးပြန်ရုပ်သိမ်းပေးဖို့နိုင်ငံပေါင်း20မှာဖွဲ့စည်းထားတဲ့ World Kachin Congress WKC ကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်မရှိဘူးလို့အမေရိကန်သမ္မတနဲ့တွေ့ဆုံစဉ်ဒေါက်တာခလန်ဆန်ဆွန်ပြောခဲ့တာဟာမှားတယ်ဆိုပြီးအမြမစစ်တပ်တာဝန်ရှိသူတွေကတရားစွဲဖို့ပြင်ဆင်လာတာဖြစ်ပါတယ်။ဒီအကြောင်းကိုတော့ကိုညာဝင်းအောင်ကပြောပြပါမယ်ရှင်
။မြန်မာနိုင်ငံကအတိုင်းအတာဒေသတွေမှာခရီးရန်ဘာသာဝင်တွေကိုဖိနှိပ်ချုပ်ကျယ်နှိမ်ပန်းနှိပ်စက်နေပြီးဘာသာရေးလွတ်လပ်ခွင့်တွေဆုံးရှုံးနေရတယ်လို့အမေရိကန်သမ္မတဒိုနယ်ထရန့်နဲ့တွေ့ဆုံစဉ်ကချင်နှစ်ချင်းခရီးရန်အသင်းချုပ် KBC ရဲ့သိခါရဆရာတော်ဒေါက်တာခလမ်ဆောင်ဆန်ကပြောဆိုခဲ့တာဟာရည်ရွယ်ချက်ရှိရှိသတင်းမှားပေးခဲ့တယ်လို့ဆွဆွဲပြီးမြန်မာတမတော်မြောက်ပိုင်းတိုင်းစစ်ဌာနချုပ်တာဝန်ရှိသူဒုဗိုလ်မှူးကြီးတန်ထိုက်ကတရားရုံးကိုဥတိုက်လျှောက်ပြီးပြစ်မှုဆိုင်ရာပုံမှန်200နဲ့စွဲချက်တင်လာတာဖြစ်ပါတယ်။ဆရာတော်ဒေါက်တာကလမ်ဆန်ဆွန်ပြောဆိုတဲ့အချက်တွေဟာမြေပြင်မှာလက်တွေ့ဖြစ်နေတဲ့အခြေအနေကိုထင်ရှားတာကြောင့်အခုလိုတရားစွဲဆိုမှုကိုချက်ချင်းပြန်ရုပ်သိမ်းပေးဖို့ကမ္ဘာလုံးဆိုင်ရာကချင်ကွန်ကရစ်အဖွဲ့ WKC ကတောင်းဆိုရတာဖြစ်ကြောင်းပြောခွင့်ရပုဂ္ဂိုလ်ဦးအန်ဆန်ဂွန်ဆန်ကပြောပါတယ်။
တောင်းဆိုတာကတကယ်မှန်ကန်တဲ့ဟာကိုမှန်ကန်တဲ့အတိုင်းပြောတာကိုဒီဘာမှတရားစွဲစရာမလိုဒီမိုကရေစီနိုင်ငံပဲဒီလွတ်လပ်စွာပြောဆိုနိုင်ခွင့်ရှိရကျွန်တော်ဒီဖျားချောင်းဝင်းတွေမှာကျွန်တော်ရဲ့ဒီအလူပုံးတွေရက်ခွဲထားလို့နှိမ့်ဆက်တဲ့အချိန်မှာဒါမှကျွန်တော်ရဲ့ခရစ်ယာန်တွေကထုတ်ထိတ်ထားတဲ့ဒီယေရှုခရစ်တော်ရဲ့သဘာကတိုင်မျိုးဟာကိုတည်ရောတဲ့ပုံစံတွေလုပ်ခဲ့ဟာရယ်နောက်တစ်ခုကတော့ဆိုးဆိုးဆိုရင်ဖျားချောင်းဝင်းတွေမှာရောအတ္တမပြပြုခြင်းခဲ့တဲ့ဟာရှိပါတယ်အကုန်လုံးတည်တဲ့အတိုင်းပဲဒီဆ iam နဲ့ဥကိုတပ်ဖြတ်မှမတင်ချင်ခဲ့တဲ့ဟာကဖျားချောင်းဝင်းထမဖြစ်တဲ့ကိစ္စတွေပါ။ဒီဟာကတော့တကယ်ကိုပကတိအခြေအနေပဲပေါ့နော်။ဒီဟာကိုအမှန်တိုင်းပဲပြောတော့ကိုလက်မခံနိုင်တော့အခုဒီကြားဆွဲရဟာဖြစ်လာတော့ပေါ့
။ဒေါက်တာကလမ်ဆန်ဆွန်ကသမရဒွန်နဲ့ထွန်းနဲ့အင်ဂျီရောမှာဇူလိုင်18ရက်နေ့တွေ့ဆုံစဉ်မြန်မာတမတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်အဆင့်မြင့်အရာရှိကြီး3ဦးကိုအမေရိကန်ကအရေးယူခဲ့တာအတွက်ကျေးဇူးတင်ကြောင်းကိုလည်းပြောကြားခဲ့တာပါ။ကချင်ပြည်နယ်မှာသာမကအခြားတိုင်းသားဒေသတွေမှာပါစစ်တပ်ကပြည်내ချုပ်ကျယ်ဖို့ဆက်လက်ကြိုးပမ်းနေသေးကြောင်းအမေရိကန်ကယ်လီဖိုးနီးယားအခြေစိုက်ရှမ်းစာပြည်နယ်ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကထောက်ပြပါတယ
်အခုလိုဆရာကြီးဒေါက်တာကာလုမ်ဆမ်ဆွန်ကအမေရိကန်မှာလာပြီးတော့ပြောသွားတဲ့ဟာတွေအားလည်းအရှိကိုအရှိတိုင်းပြောသွားတာအခုလိုပြည်내ချုပ်ကျယ်တယ်ဆိုတာကကျွန်တော်တို့တိုင်းရင်းသားတွေငြိမ်သွားအောင်မပြောရဲအောင်သူတို့ချင်းချောက်တဲ့သဘောမျိုးလဲဖြစ်နိုင်တယ်။ဒါပေမဲ့အခုခေတ်ဒီအခါမှာဒီအချိန်လေးမှာဒီလိုချင်းချောက်လို့မရတော့ဘူး။ဒီလိုဖိနှိပ်ချုပ်ချယ်လို့လည်းမရတော့ဘူး။အမန်တရားဟာအကုန်လုံးဆက်ပြီးတော့ပေါ်လာမှာပဲထွက်လာမှာပဲ
။မြန်မာစစ်တပ်ကတိုင်းသားတွေအပါအဝင်လူအခွင့်အရေးကာကွယ်စောင့်ရှောက်သူတွေကိုအခုလိုချင်းချောက်တရားစွဲဆိုနေတာတွေရတန်းကရက်ဖို့ WKC ကတောင်းဆိုသလို NLD အစိုးရနဲ့နိုင်ငံတကာကိုပါတိုက်တွန်းတောင်းဆိုတာတွေရှိကြောင်းဥက္ကမ်ဆန်ကပြောပါတယ
် NLD ကလည်းအစိုးရအနေပြီးတော့အခုကတကယ်ကိုနှုတ်ထိတ်နေအဲ့ဒါဒီကျိုးတိတ်ခါဆုံးတဲ့ဆရာကြီးဆမ်ဆွန်ရဲ့အာ case တမျိုးမှာဒီရဲရဲဝုန်းဝုန်းဝိုင်းဝန်းရံပေးဖို့ကျွန်တော်တောင်းဆိုရနောက်တစ်ခုကတော့ဒီရက်ဖက်ကနေပြီးတော့အုတ်ချုပ်တဲ့တတ်မတော်ဖြစ်လာဖို့အတွက် NLD အစိုးရအဲ့ဒါပုံပေါ်ဆောင်ဖို့အတွက်တိုက်တွန်းထားပါတယ်နောက်ဆုံးအနေဖြစ်တော့နိုင်ငံတကာကတော့ဒီမြန်မာစစ်တပ်ကိုဒီလည်းနဲ့ရောင်းချမှုကိုပိတ်ဆို့ဖို့တက်တဲ့ချက်နဲ့ချက်ကတော့ဒီဥမာမိုက်ထယ်တို့ဒီကျွန်တော်ဥပိုင်ကုမ္ပဏီတို့ကိုစီးပွားရေးရတန်ခတ်ဖို့အတွက်ကျွန်တော်တောင်းဆိုထားတယ
်။မြန်မာတမတော်အနေနဲ့တရားစွဲဆိုမှုကိုပြန်လဲမယူသိမ်းပေးဘူးဆိုရင်ပြည်တွင်းပြည်ပကချင်တိုင်းသားတွေအနေနဲ့ပိုပြီးလှုပ်ရှားဆောင်ရွက်သွားဖို့စီစဉ်ထားတယ်လို့ WKC ကချင်ကွန်ဂရက်ကပြောပါတယ်ခင်ဗျာ။